အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာအရင်သတင်းပတ်ကသမ္မတဟောင်းဒေါ်နယ်ထရန့်ရဲ့စကားစစ်တိုးပွဲမှာအချိန်မလဖြစ်ခဲ့ပြီးနောက်မှာလာမယ့်နိုဝင်ဘာရွေးကောက်ပွဲမှာပါတီရဲ့သမ္မတလောင်းအဖြစ်ဆက်လက်ရှိနေနိုင်မှုအတွက်ဒီမိုကရက်တစ်ပြည်နယ်အုပ်ချုပ်ရေးမှူး23ရောက်ထဲကတချို့နယ်ဗိုလ်ဒုံးတွေကတွေ့ဆုံခဲ့ပါတယ်။ဒါဟာသမ္မတလောင်းအဖြစ်စိတ်ပိုင်းရုပ်ပိုင်းကျန်းမာရေးကောင်းမွန်ကြောင်းပြသနိုင်မှုအကျိုးပန်းချက်ဖြစ်ပါတယ်။တကယ်လို့သာသမ္မတဘိုင်ဒန်သာပြန်လည်ရွေးကောက်ခံမှုမဲဆွယ်နေတာကိုတရားဝင်ရပ်တန့်မှုဆုံးဖြတ်ခဲ့ရင်သူ့နေရာမှာလက်ရှိဒုတိယသမ္မတကမလာဟဲရစ်ကိုအစားထိုးဖို့ဥစားပေးရွေးချယ်ထားတယ်လို့ဆိုပြီးဘိုင်ဒန်မဲဆွယ်စီရွေးအဖွဲ့သမ္မတအိမ်ဗီရိုနဲ့ဒီမိုကရက်တစ်အမျိုးသားကော်မတီတို့ကသတင်းရှင်းမြစ်အကြီးတန်းအရာရှိ9ယောက်ကိုကူကားပြီးလဲရိုက်တာသတင်းကဗိုလ်တုံးတွေကရေးပါတယ်နယူးယောက်တိုင်းသတင်းစာကတော့သမ္မတဘိုင်ဒန်ဟာလာမယ့်ရက်ပိုင်းတုန်းမှာသူ့အနေနဲ့လူလူယုံကြည်မှုကိုရအောင်ပြန်မယူနိုင်ရင်သူ့အနေနဲ့သမ္မတလောင်းဖြစ်ဆက်သွားဖို့မဖြစ်နိုင်ဘူးဆိုတာသိထားကြောင်းပြီးခဲ့တဲ့24နှစ်အတွင်းမှာသမ္မတဘိုင်ဒန်နဲ့တွေ့ဆုံစကားပြောခဲ့တယ်ဆိုတဲ့အဓိကမဟာမိတ်တူကိုကူကားပြီးဗိုလ်တုံးတွေမှာရေးပါတယ်အင်ဗီရိုပြောရေးဆိုခွင့်ရှိသူအန်ဒရူးစ်ဘိတ်ကတော့ဒါဟာလုံးဝမှားရင်တွေကြောင်းတုံ့ပြန်ထားပါတယ်ခင်ဗျာ